တော်ရရှိမြခင်ဗျာခရိယန်သမားအကျမ်းကကျွန်တော်တို့ကိုတန်ရှင်းစီအတော်သူလို့ခေါ်ဖော်ပြထားပါတယ်ဒါဆိုရင်တန်ရှင်းစီတဲ့တော်သူဆိုတာဘယ်သူဖြစ်ပါဒလဲကဲတင်ပန်ရှင်ယေရှုခရစ်တော်သခင်ဖျားဖြစ်ပါတယ်ခရိယန်တွေဟာလောကီလူသားများနေသူအပြစ်သားများဖြစ်ပါလျက်နဲ့ဘယ်လိုပဲပုံပဲနှီးပယ်ဟန်နဲ့အပယ်ငယ်ကနေကဲတင်ခြင်းခံကြသူများဖြစ်ကိုရောက်ရှိလာခဲ့ကြပါဒလဲလူသားတွေရဲ့အပြစ် အဖြေကိုတွေ့ရမှာဖြစ်တဲ့ခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြင်းဩဝါဒစာအခန်းကြီးနှစ်အခန်းငယ်17ကနေအခန်းငယ်18အထိကိုဒီကနေ့သင်သိရတော့သမားကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။တန်ရှင်းစေတတ်သောသူဖြစ်တဲ့ကယ်တင်ရှင်ယေရှုခရစ်တော်ကတန်ရှင်းစေအပ်တော်သူလောကီလူသားများကိုညီအကိုလိုခေါ်ရာဟာဖျားနဲ့လူအကြာဖြစ်နိုင်ပါရဲ့လား။ဟေပြင်းဩဝါဒစာအခန်းကြီးနှစ်အခန်းငယ်17ကနေအခန်းငယ်16အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်လေ့လာတင်ပြထားပါတယ်
။တင်သိရသောသမချမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အပေါ်မှာအဖဖျားသခင်ထမလူတို့ကြံစည်၍မမိန်နိုင်သောညီသက်ချင်းဝမ်းမြောက်ချင်းစုကြည်စုတွေအစဉ်စိုက်တက်ရောက်ပါစေလို့ကျွန်တော်တို့တင်သိရသောသမချမ်းအဖွဲ့ကဆုတောင်းပေးလျက်ရှိနေပါတယ်။မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်လက်ခံလာကြတဲ့ဂျူးလို့ခေါ်တဲ့ဟေဘရဲအသင်းတော်ကရွေးကောက်တော်မူသောလူမျိုးတွေသူတို့ကနေတဆင့်ခရစ်တော်ကတင်ရှင်ရဲ့ဖျားသခင်ဖြစ်တော်မူခြင်းလူသားတိကိုခံယူတော်မူခြင်းပြီးတဲ့နောက်မှာတော့အပြစ်သားကဘာကိုအသက်တော်ကိုစွန့်၍ကယ်တင်တော်မူခြင်းဆိုတာတွေ့ကိုကျွန်တော်တို့ဟာဟေဘရဲဩဝါဒစာမှတဆင့်တန်ဖိုးမဖြတ်နိုင်လောက်သောဝိညာဉ်ရေးသင်ခန်းစာတွေကိုခံယူရရှိနေကြပါတယ်ပြီးခဲ့တဲ့သင်ခန်းစာတွေမှာဆိုရင်ရှေးလွန်လေပြီးသောအတိတ်ကာလမှာကလေးကဆာလံဆရာမတဆင့်အဖဖျားသခင်ဖော်ပြပေးခဲ့တဲ့ဗျာဒိတ်တော်တွေပေါ်မှာအခြေခံပြီးတော့ကတိရှင်ရဲ့အလွန်ပြည့်ဝစုံလင်သောဖျားဖြစ်ခြင်းနဲ့လူသားတိကိုလူသားဘဝကိုပြီးပြီးပြင်းပြင်းခံယူခြင်းဆိုတာတွေ့ကိုဟေပြဲဩဝါဒစာဆရာဟာဝိညာဉ်တော်အရှင်တကူပြင်းထန်စွာသတိပေးဖော်ပြခဲ့တာကိုကျွန်တော်တွေ့ခဲ့ကြပြီဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ခသိန်းတို့အရာတို့ကိုသူဤခြေအောက်၌ချထားတော်မူပြီဟုတက်သေးခံတည်းခသိန်းတို့အရာတို့ကိုချထားတော်မူ၏ဟုဆိုသောမချမထားပဲကြံရစ်သောအရာတစုံတစ်ခုမျှမရှိရ။ယခုမူကားခတ်သိမ်းသောအရာတို့သည်ချထားလျက်ရှိသည်ကိုငါတို့မမြင်ရကြသည်။ယေရှုသည်ဖျားသခင်၏ကျေးဇူးတော်အဖြစ်လူအပေါင်းတို့အတွက်ကြောင့်အသေးခံရသောအခွင့်ရှိစေခြင်းငှာ။ကောင်းကင်တမန်တို့အောက်၌အနည်းငယ်နှိမ့်ပြီးမှအသေးခံရသောကြောင့်ကောင်းတော်၌ဘုံအသရိပိုက်ရလျက်ရှိသည်ကိုငါတို့မြင်ကြ၏။အကြောင်းမူကားများစွာသောသားတို့ကိုကယ်တင်၍ဘုံစည်းစိမ်စံစားရာသို့ပို့ဆောင်သောအရှင်သည်ဒုက္ခဝေဒနာအဖျင်စုံလင်ခြင်းသို့ရောက်ရမည်အကြောင်းခတ်သိမ်းသောအရာတို့ကိုဖန်ဆင်း၍အုပ်ဆိုးတော်မူသောဖျားသည်စီရင်တော်မူအပ်၏အဲ့ဒီအချက်တွေကိုပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့တွေ့ခဲ့ရပြီးပါပြီမိတ်ဆွေအပေါင်းတို့ဖျားသခင်ရဲ့သားသမီးတွေဖြစ်ပါလျက်နှင့်အပြစ်ဒီဟုသောဘဝတိုင်းကြီးကြောင့်အဲ့ဒီအပြစ်ထောက်မှာအနှောင့်အတဲခံရသူကျွန်တော်တို့မိတ်ဆွေတို့အတွေ့အဖဖျားသခင်ဟာသားတော်ကေတင်ရှင်သခင်ခရစ်တော်အဖြစ်လူဘဝတရုပ်ဘဝရုပ်ဝါကိုမြေပေါ်သက်ဆင်းခံယူခြင်းပြုခဲ့ပါ रे ။ကားရိုင်တော်ပေါ်မှာလူပီပီအသေးခံပြီးတော့အသွေးတော်ကိုသွန်းလောင်းပေးခဲ့ပါ रे ။သင်းကြိုခြင်းကိုခံယူပြီးတော့ရှင်ပြန်ထမြောက်တော်မူခဲ့ပါ रे ။ပြီးတဲ့နောက်မှာကောင်းကင်ဘုံကိုပြန်လည်တက်ကြွသွားခဲ့တယ်။ဒီနည်းအားဖြင့်ဝမ်းမြောက်ဖွယ်အေဝံဂေလိသတင်းစကားအလင်းတရားဆိုတာကိုကျွန်တော်တို့ကပ္ပလူသားတွေကြားနာခံယူစေပြီးတော့ယုံကြည်ခြင်းအဖြစ်ကယ်တင်ခြင်းဆုတော်မြတ်ကိုသူ့ပေးခဲ့တာပဲအဲ့ဒါဟာဒီလောကရန်အဖြစ်ထောက်မှသေရမြဲဖြစ်တဲ့လူသားတွေကိုသူနဲ့အတူသေခြင်းမှရှင်ပြန်ထမြောက်ခြင်းတရားပဲဆိုတာကိုကျွန်တော်ဟာတင်သိရသောသမာကျမ်းအဆက်ဆက်တို့အဖြစ်ကြားနာခဲ့ကြပြီလေဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်ရဲ့အဲ့ဒီလိုအသေးခံခြင်းဆိုတာဟာလူသားတိကိုနှိမ့်ချစွာခံယူပြီးမှအသေးခံခွင့်ကိုရရှိနိုင်ခြင်းဖြစ်ပါတယ်။တရုတ်ပြည်ပြင်နိုင်မှာဖြစ်ပါတယ်။အဲ့ဒီအသေးခံတော်မူခြင်းရဲ့အခြေခံအကြောင်းရင်းကတော့ဘုရားသခင်ရဲ့ကျေးဇူးတော်သာလျှင်ဖြစ်တယ်ဆိုတာကိုကျွန်တော်မေ့ထားလို့မရနိုင်ပါဘူး။ဒီကျေးဇူးတော်ရဲ့မူလအစဟာလေချစ်ချင်းမေတ္တာတော်ကြောင့်သာပဲဖြစ်တယ်ဆိုတာကိုကျွန်တော်ထပ်မံသတိရအောင်မိကြပါစို့။ကဲဒီကနေ့ဒီအချိန်မှာတော့ကျွန်တော်တို့ဟာဟေပြဲဩဝါဒစာအခန်းကြီး2ရဲ့ကြံအပိုင်းတွေကိုဆက်လက်လေ့လာကြရပါတော့မယ်။ဒါကြောင့်မလို့ဟေပြဲဩဝါဒစာအခန်းကြီး2အငယ်17နဲ့17ရဲ့ဖော်ပြချက်နဲ့ဒီကနေ့သင်ခန်းစာတွေကိုဆက်လိုက်ကြပါအောင်စု။တန်ရှင်းစီတတ်သောသူနှင့်တန်ရှင်းစီအပ်သောသူများတို့သည်တပါးရီသောပဂရိရှိကြ၏။ထို့ကြောင့် တန်ရှင်းစေတတ်သောသူသည်တန်ရှင်းစေအပ်သောသူတို့ကိုညီအကိုဟု၍ခေါ်ခြင်းငှာရှက်ကြောက်တော်မမူထို့သောခေါ်သောအချက်ဟုမူကားသတင်းတော်ကိုအကျွန်ုပ်ညီအကိုတို့အားအကျွန်ုပ်ကြားပြောပါမည်ပရိသတ်အလေမှကိုတော်ကိုချီးမွမ်း၍တည်ခြင်းဆိုပါမည်ဟုလာတည်းတန်ရှင်းစေတတ်သောသူရဲ့တန်ရှင်းစေအပ်သောသူတို့ရဲ့ဟာတပါးရီသောပဂရိရှိကြတယ်တဲ့မိတ်ဆွေအပေါင်းတို့သမန်အဖျင်ရတော့အဖဖျားသခင်ရဲ့တန်ရှင်းသောဝိညာဉ်တော်ခွန်အားကိုနှလုံးသားနဲ့ခံယူလိုက်မယ်ဆိုရင်အလိုလိုအပြစ်သားလူဘဝဟာတန်ရှင်းသောဘဝကိုခံယူလို့ရတယ်ဓမ္မသဘောဖော်ပြချက်တွေအရဆိုရင်တော့ဖြောက်မှတ်ခြင်းအခွင့်ကိုခံစားရတယ်အဲ့ဒီအချက်တွေကိုကျွန်တော်အလီလီကြားနာထားခဲ့ကြပါပြီမိတ်ဆွေတို့ဒီအတိုင်းပဲလေသဘောပေါက်ခံယူထားနိုင်ကြပြီလို့လည်းကျွန်တော်ယုံကြည်ပါတယ်အခုတန်ရှင်းစေတတ်သောသူနှင့်တန်ရှင်းစေအပ်သောသူဆိုတာကြတော့လူစားတီကိုခံယူသူကယ်တင်ရှင်သခင်ခရစ်တော်နဲ့ယုံကြည်သူကျွန်တော်များကိုစုပေါင်းပြီးပြောလိုက်ခြင်းဖြစ်ပါတယ်။တနည်းအားဖြင့်ဒါဟာမြေသားတို့ရဲ့လောကဇက်ခုံမြင်ကွင်းတစ်ခုကိုပို့ပြီးတော့ဇောင်းပေးပြီးဖော်ပြဒါလို့ကျွန်တော်ခံယူပါတယ်။ကျွန်တော်ရဲ့အပြစ်ဘဝကိုတိုးရှိုးပြီးတော့ခံယူတယ်။မြေပြင်ပေါ်ကိုတိုးဝှေ့ဆင်းသက်လာတယ်။ပြီးတော့ကျွန်တော်လူသားအပြစ်သားတွေရဲ့အပြစ်တရားအတွေ့ကိုးစားခံခဲ့တယ်။အသွေးတော်နဲ့အပြစ်ကိုဖလှယ်ပေးခဲ့တယ်။ဒီနေ့အဖြစ်အဖဖျားသခင်နဲ့လူသားဟာတလုံးတဝတီဖြစ်စေတော်မူတယ်ဆိုတာကိုပို့ပြီးတော့ထင်ရှားပေါ်လွင်စေတဲ့ဝကြပဲဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။တန်ရှင်းစေတတ်သောသူနှင့်တန်ရှင်းစေအပ်သောသူများတို့သည်တပါးရီရှိသောပဂရိရှိကြ၏။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီနေ့အဖြစ်သူ့ကိုယုံကြည်ပါတယ်ဆိုတဲ့ကျွန်တော်များလူသားအပေါင်းတို့ဟာခရစ်တော်၏ညီအကိုများဖြစ်လာရတယ်။သူလိုပဲသေခြင်းကိုအောင်မြင်ရသောအခွင့်ကိုရရှိလာ रे ။ဒါဟာဘုရားသခင်ပြုတော်မူသောကယ်တင်ခြင်းကြီးစုတော်ရဲ့သဘောပဲဆိုတာကိုဖော်ပြလိုက်ပါ रे ။မိတ်ဆွေအပေါင်းတို့ဒါဟာအဖဘုရားသခင်ရဲ့ဘက်ကနေပြီးတော့သာကျွန်တော်တို့ကိုပြုတော်မူသောတစ်ဖက်သက်ကြီးစုတော်ဖြစ်တယ်ဆိုတာကိုကျွန်တော်တို့နားလည်ဖို့လိုပါ रे ။ကျွန်တော်တို့ကကိုယ့်ကိုယ်ကိုပိုင်နှပြီးငါယုံကြည်ခြင်းအားကောင်းလှပြီးဆိုပြီးတော့ခရစ်တော်ကိုသွားပြီးတော့အကိုကြီးတို့ညီလေးတို့ဆိုပြီးတော့သွားခေါ်လို့ရတဲ့ကိစ္စမျိုးအရှင်မဟုတ်ပါဘူး။ဆက်လက်ဖို့ပြပေးလိုက်တာကတော့သတင်းတော်ကိုအကျွန်ုပ်ညီအကိုတို့အားအကျွန်ုပ်ကြားပြောပါပါမည်ပရိသတ်အလေမှာကိုတော်ကိုချီးမွမ်း၍တည်ခြင်းဆိုပါမည်ဟုလာတည်းတဲ့မိတ်ဆွေအပေါင်းတို့ဒါဟာဆာလံဆရာရဲ့ဗျာဒိတ်အဖြစ်ကျွန်တော်တို့ကြားခဲ့ရပြီးသားဖြစ်တဲ့ခရစ်တော်အကြောင်းကြိုတင်ဖို့ပြချက်ဖြစ်ပါတယ်ကယ်တင်ရှင်သခင်ဟာလူစားတီကိုခံယူပြီးတော့အသေးခံတော်မူမယ်သခင်လူစားတီဘဝဖြစ်စဉ်တွေဟာဘလောက်အထိလောကရန်ဆင်းရဲခြင်းတွေနဲ့ပြည့်ရှမ်းနေတယ်ဆိုတာကိုအဲ့ဒီ22ခုမြောက်သောဆာလံဟာရှင်းနေအောင်ဖော်ပြထားပါတယ်။ဟုတ်ပါတယ်။22ခုမြောက်သောဆာလံရဲ့အစပိုင်းတွေဟာအခုလိုပါ။အကျွန်ုပ်ဖျားအကျွန်ုပ်ဖျားအဘယ်ကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသနည်းအကျွန်ုပ်ကိုမကယ်တင်ဘဲအကျွန်ုပ်အော်ဟစ်သောစကားကိုနားမထောင်ဘဲအဘယ်ကြောင့်အဝေးမှနေတော်မူသနည်းအကျွန်ုပ်ဖျားနေအခါအကျွန်ုပ်အော်ဟစ်တော်လဲကိုတော်သည်နားမထောင်ပါညအခါအော်ဟစ်တော်လဲတက်တာခြင်းသူမရောက်ရပါတဲ့မိတ်ဆွေအပေါင်းတို့ခရစ်တော်ရဲ့လူစားတိကိုခန္ဓာဟာဘလောက်များသေခြင်းဆင်းရဲအတွက်ပူပန်ဆိုးရင်ခဲ့ရတယ်ကြေကွဲဝန်းနေပွေဖြစ်ခဲ့ရတယ်ဆိုတာတွေ့ကိုသခင်ကိုတော်တိုင်ဂေသရှင်မန်ဥယျာဉ်မှာဆုံမွက်ခဲ့တဲ့အသံတွေနဲ့တက်တည်ထူနိုင်လိမ့်မယ်လို့ကျွန်တော်ခံယူပါတယ်ဒါကြောင့်မလို့ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး26အငယ်36မှ39ကိုပြန်လည်တင်ပြပါရစေ။ထိုအခါယေရှုသည်သူတို့နှင့်အတူဂေသရှင်မန်အရတ်သို့ရောက်တော်မူလျှင်ငါသည်ဟိုအရတ်သို့သွား၍ဆူတောင်းခြင်းတွင်ဤအရတ်၌ထိုင်နေကြလောဟုတပည့်တော်တို့အားမိန့်တော်မူပြီးမှပေတရုနှင့်ဇေဘေဒဲဤသားနှစ်ယောက်ကိုခေါ်သွား၍နှလုံးမသာစိတ်ပူပန်ခြင်းသို့ရောက်တော်မူ၏။ထိုအခါယေရှုကငါသည်သေလောက်အောင်စိတ်နှလုံးညှိုးငယ်ခြင်းရှိ၏။ဤအရ၌ငါနှင့်အတူစောင့်၍နေကြလောဟုတပည့်တော်သုံးယောက်တို့အားမိန့်တော်မူ၍ထိုမှအနည်းငယ်လွန်ပြန်လျင်ပြတ်ဝတ်၍အကျွန်ုပ်အဖာဤခွက်သည်အကျွန်ုပ်ကိုလွန်သွားနိုင်လျင်လွန်သွားပါစေတော်သို့တော်လေအကျွန်ုပ်အလိုရှိသည့်အတိုင်းမဖြစ်ပါစေနှင့်ကိုတော်အလိုရှိသည့်အတိုင်းဖြစ်ပါစေတော်ဟုဆုတောင်းတော်မူ၏ကြားတဲ့အတိုင်းပါပဲဒါဟာကေတင်ရှင်အသက်တော်ကိုမစွန့်ခင်နောက်ဆုံးသောညဂေသရှင်မန်ဥယျာဉ်မှာအဖဖျားသခင်စီမှာတိုးဝင်ချင်းကပ်ခဲ့တဲ့အချိန်ကမြင်ကွင်းတွေပဲဖြစ်ပါလေ။ရင်နာစရာတွေပါ။မိတ်ဆွေအပေါင်းတို့ကေတင်ရှင်သခင်ခရစ်တော်ဟာလူစားတိလူဘဝကိုပြီးပြီးပြင်းပြင်းခံယူခဲ့တယ်ဆိုတာကိုကျွန်တော်တို့အလေးအနက်ပြုမှတ်သားထားကြပါစို့။ကေတင်ရှင်သခင်ဟာအပြစ်သားကျွန်တော်များရဲ့ကဘာကိုဆင်းသက်၍အသေးခံတော်မူခြင်းဆိုတာဟာပြစားမှုသက်သက်အရှင်မဟုတ် မေတ္တာတော်ဤရှင်းလင်းပြတ်သားသောတရုတ်တော်ဖြစ်တယ်ဆိုတာကိုအခိုင်အမာတင်ပြလိုက်ပါရစေ။မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီလိုကျွန်တော်ကိုးကားမှုပြုခဲ့တဲ့22ခုမြောက်သောစာလံမှာပဲအငယ်6နဲ့8အတွင်းမှာကြတော့ခရစ်တော်ကယ်တင်ရှင်ရဲ့အံ့ဩဖွယ်သောနှိမ့်ချခြင်းတွေကိုဆက်ပြီးတော့တွေ့မြင်နိုင်ပါသေးတယ်။အကျွန်ုပ်မူကားလူမဟုတ်ပိုးကောင်မျှသာဖြစ်ပါ၏။လူများကဲ့ရဲ့စရာလူစုအရှက်ခွဲเสียရဖို့ဖြစ်ပါ၏အကျွန်ုပ်ကိုမြင်သမျှသောသူတို့သည်ပြည့်ရပြုခြင်းနှုတ်ခမ်းဖြဲခြင်းခေါင်းညှိခြင်းကိုပြုကြပါ၏သူသည်ထာဝရဘုရားကိုကိုးစားပြီးသူ့ကိုနှုတ်တော်မူပါလေစေသူ၌အလိုတော်ရှိလျှင်ယခုပင်ကယ်တင်တော်မူပါလေစေဟုဆိုကြပါ၏ရှင်းမနေဘူးလားမိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ကိုလူအဖွဲ့အစည်းဟာပြည့်ရပြုမယ်ဆိုပြီးတော့ဆာလံဆရာဖော်ပြခဲ့တယ်အမှန်တကယ်ပဲသူ့ရဲ့ကားတိုင်ကိုထမ်းရတဲ့အချိန်မှာယေရုရှလင်မြို့ပတ်ဝန်းကျင်ကလူတွေဟာသူ့ကိုလာရောက်ပြီးတော့ကဲ့ရဲ့တင်ကြခဲ့ကြတယ်။ပြည့်ရည်တွေပြုခဲ့ကြတယ်။ဇရွေးနဲ့ထွေးခဲ့ကြတယ်၊ရိုက်ပုတ်ကြတယ်၊လက်သီးနဲ့ထိုးကြတယ်ဆရာတွေ့ကိုကျွန်တော်တို့ဟာအလွန်ရင်နှင်းပွဲကောင်းသောမြင်ကွင်းများအဖြစ်ခရစ်ဝင်ကျမ်းတွေမှာအထင်အရှားကျွန်တော်တို့တွေ့ခဲ့ရပြီဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီ22ခုမြောက်သောစာလံရဲ့အငယ်22ကျတော့အခုဟေပြဲဩဝါဒကကိုးကားတဲ့ကျမ်းချက်ဟာထင်ရှားစွာပေါ်လွင်လာပါလေ။အကျွန်ုပ်သည်သတင်းတော်ကိုညီအကိုတို့အားကြားပြောပါမည်။ပရိသတ်အလေမှကိုတော်ကိုချီးမွမ်းပါမည်တဲ့။အဲ့ဒီလိုလောကရန်ဆင်းရဲခြင်းတွေကနေတဆင့်နောက်ဆုံးမှကားတိုင်းတော်ပေါ်မှအသေးခံတော်မူတဲ့အသည့်သခင်ဟာပေးဆက်ခဲ့ခြင်းဖြစ်တယ်။အဲ့ဒီနေရာဖြင့်လူသားတို့အတွက်ထာဝရအသက်ဆုကျေးဇူးကိုပေးစွန်းသောဝမ်းမြောက်ဖွယ်ကယ်တင်ခြင်းတရားဆရာဟာပေါ်ထွက်လာရပါလေ။ထိုသတင်းတော်ကိုညီအကိုတို့အားအကျွန်ုပ်ကြားပြောပါမည်တဲ့။တဟာကယ်တင်ရှင်သခင်ခရစ်တော်မွေးဖွားခြင်းမခန့်ခင်နှစ်ပေါင်းတစ်ထောင်လောက်ကလေးကကြိုတင်ပြီးတော့မြင်ခဲ့ရတဲ့ဗျာဒိတ်တော်ဖြစ်ပါလေ။အံ့ဩဖွယ်ပြည့်စုံသွားခဲ့ရပါပြီ။မိတ်ဆွေအပေါင်းတို့အခုညီအကိုတို့ဆရာဟာကိုယ်တော်တိုင်ခံယူထားတဲ့ဣတရီလအမျိုးအနွယ်ကိုပို့ပြီးတော့ရည်ရွယ်ဖော်ပြခြင်းလို့ကျွန်တော်တို့ခံယူသင့်ပါတယ်။ဟုတ်ပါတယ်။ဟေပြဲဩဝါဒစာမှတ်တစ်ဆင့်ဂျူးဣတရီလယုံကြည်သူအသင်းတော်တို့ကိုသတိပြုကြ။အလေးအနက်ခံယူကြ၊နားလေကြဆိုပြီးတော့သခင်ဖော်ပြပေးလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ဟေပြဲဩဝါဒစာအခန်းကြီး1အငယ်73တစ်ချက်ကငါသည်ဖျားသခင်ကိုကိုးစားမည်ဟုလာတည်း။တဖန်ကငါမှစ၍ငါအာဖျားသခင်ပေးတော်မူသောသူငယ်တို့သည်ရှိကြ၏ဟုလာသည်။သောတရှင်မိတ်ဆွေအပေါင်းတို့ခမညာအခုအချက်ကြတော့ဆာလံတီချင်းတွေကိုကိုးကားခြင်းမဟုတ်တော့ဘူး။ဟေရှာယအနာဂတ်ကျမ်းကိုဟေပြဲဩဝါဒဆရာဟာပြောင်းလဲပြီးတော့ကိုးကားလိုက်ပြီးအသုံးပြုလိုက်ပြီးဆိုတာတွေ့ရပါတယ်။ဟုတ်ပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး8အငယ်16မှ18အတွင်းမှာဒီအချက်တွေဟာရှင်းလင်းပြသစွာပါဝင်လျက်ရှိနေပါတယ်။ဤသက်သည်ခံချက်ကိုငါတပြည့်တို့တွင်ထုတ်ထား၍ပြည့်ညက်တရားကိုတစိ့ခတ်လော်ဟုမိန့်တော်မူ၏။ယာကုပ်အမျိုးသားတို့တွင်မျက်နှာတော်ကိုကြွယ်ထားတော်မူသောထာဝရဘုရားကိုငါသည်ဆိုင်းငံ့လျက်မျှော်လင့်မည်။ငါမှစ၍ငါအားထာဝရဘုရားပေးတော်မူသောသူငယ်တို့သည်ရှိကြ၏။ဇီးအောင်တောင်ပေါ်မှကျင်းဝတ်တော်မူသောကောင်းကျင်ဘုရားအရှင်ထာဝရဘုရားထံတော်ကဣသရေလအမျိုး၏ပုပ္ပနမိတ်နှင့်အံ့ဖွယ်သောအရာဖြစ်စေခြင်းဟာပေတော်မူတည်းဒီအပိုင်းနဲ့ပတ်သက်ပြီးတော့အချို့အချို့သောအတွေ့အခေါ်သမားတွေဟာဒီအချက်တွေဟာပရောဖက်ကြီးဟေရှာယတယောက်သူ့မိသားစုကိုပြန်ပြီးတော့ကိုးကားပြီးပြောနေတာသူ့သားတွေကိုဒီကျမ်းထဲမှာဆွဲပြီးထည့်တာဆိုပြီးတော့မြင်ကြပါလေမဟုတ်ပါဘူးကယ်တင်ရှင်မေရှိယရဲ့လောကဆိုင်ရာလူဘဝရဲ့ညီအကိုတော်တွေတပည့်တော်ဖြစ်သူဣသရီလတွေအပေါ်မှာထားရှိသောအလွန်ကျယ်ပြန့်လာတဲ့မေတ္တာသဘောတော်ကိုကြိုပြီးတော့ပရောဖက်ဟေရှာယမှတဆင့်ဖော်ပြလိုက်ခြင်းဖြစ်ပါတယ်။မှန်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းမှာကယ်တင်ရှင်ရဲ့ရှင်ပြန်ထမြောက်တော်မူခြင်းအပြီးမှာပြောခဲ့သောအသံတော်ကိုပြန်ပြီးတော့နားဆင်ကြည့်စေခြင်းပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး20အငယ်16မှ18အတွင်မှာပါပါတယ်။ယေရှုကလည်းမာရီဟုခေါ်တော်မူခြင်းမာရီသည်လှဲ့၍ရပ်ဘူနီဟုထူလေ၏။ရပ်ဘူနီအ낵ကအရှင်ဖျားဟုဆိုလိုသည်။ယေရှုကလည်းငါကိုမဖက်နှင့်အောင်ငါသည်ငါခမည်းတော်ထံသို့မတည့်ရသည်ငါညီတို့ရှိရသို့သွားလော့ငါဤခမည်းတော်ဒီဟုသောတင်တို့ဤခမည်းတော်ငါဤဖျားသခင်ဒီဟုသောတင်တို့ဤဖျားသခင်ထံတော်သို့ငါတည့်ရမည်အကြောင်းအရာကိုကြားပြောလော့ဟုမိန့်တော်မူသည်နှင့်အညီမာဂရလမာရီသည်သွား၍မိမိသည်သခင်ကိုတွေ့မြင်သည်ကို၎င်းထို့သောမိန့်တော်မူသည်ကို၎င်းတပည့်တော်တို့အားကြားပြောလေ၏မိတ်ဆွေအပေါင်းတို့ခမညာဒီအပိုင်းကလေးကိုရောက်တဲ့အချိန်မှာ ကျွန်တော်ဟာစောစောကကိုးကားမှုပြုခဲ့တဲ့ဟေရှာယအနာဂတ်ကျမ်းအခန်းကြီး၈ရဲ့အငယ်၁၉ဒုတိယပိုင်းကနေစပြီးတော့အငယ်၂၀ကိုဆက်လက်တင်ပြခြင်းမှာပါတယ်။လူတို့သည်မိမိတို့ဖျားသခင်၌မစည်းကပ်အပ်သလောအသက်ရှင်သောသူ၏အမှုမှာအသက်သေသောသူ၌စည်းကပ်အပ်သလောတရားတော်ကို၎င်းတက်သေးခံတော်မူချက်ကို၎င်းနားထောင်ကြကုန်။သူတို့ပြောသောစကားသည်နှုတ်ကပတ်တော်နှင့်မညီလျင်သူတို့၌အာယုံမတက်သေးတဲ့။အဲ့ဒီအတိုင်းပါပဲမိတ်ဆွေ။အဲ့ဒီဟေရှာယအနာဂတ်ကျမ်းမှာပဲအခန်းကြီး၉ကိုကူးပြီးတော့ကြည်ကြပါအခန်းကြီး၉ရဲ့အငယ်၁နဲ့၃အပိုင်းကတို့ကြတော့ဝမ်းမြောက်ဖွယ်ကေတင်ရှင်ရဲ့ကေတင်ချင်းတရားတော်အကြောင်းကိုအခုလိုကြိုတင်ပြရိုက်ပြလိုက်ပြန်ပါလေမှောင်မိုက်ထဲမှာသွာလာသောလူများတို့သည်ကြီးစွာသောအလင်းကိုမြင်ရ၍သေမင်း၏နိုင်ငံအရိတ်တွင်ရှိနေသောသူတို့၌အလင်းပေါ်ထွန်းလျက်ရှိ၏ကိုတော်သည်အမျိုးသားတို့ကိုများပြားစေ၍သူတို့၏ဝမ်းမြောက်ခြင်းကိုတူပွားစီတော်မူ၏အခုအချိန်မှာတော့ဟေဘရဲဩဝါဒစာဟာဘယ်လိုဘယ်လိုဆက်လက်ပြီးတော့ဩဝါဒပြုအောင်မယ်ဆိုတာကိုအလေးနဲ့ပြုပြီးတော့နားဆင်ကြည့်ကြပါအောင်စုဟေဘရဲဩဝါဒစာအခန်းကြီး1အငယ်14မှ16ထိုသူငယ်တို့သည်အသွေးအသားနှင့်ဆက်ဆံကြသောကြောင့်ခရစ်တော်သည်အသေးခံတော်မူသောအဖြစ်သေခြင်းတရားကိုအစိုးရသောသူတည်းဟုသောမာနဤတကိုးကိုချိုးဖဲ့ဖြစ်စီခြင်းဟာ၎င်းသေးသေးကိုကြောက်ရွံ့တသက်လုံးကြုံခံရသောသူတို့ကိုကယ်လွတ်ခြင်းဟာ၎င်းထိုသူငယ်တို့ဤဤသူအသွေးအစာကိုဆောင်ယူတော်မူ၏အကြောင်းမူကားခရစ်တော်သည်ကောင်းကင်တမန်တို့ကိုမဆတော်မူသည်မဟုတ်အာဗြဟံအမျိုးကိုမဆတော်မူ၏တောတရှင်မိတ်ဆွေအပေါင်းတို့ခမညာပြည့်ညတ်တော်တို့ရဲ့အစအဦးမှကလေးကအပြစ်တရားရဲ့အဖို့အခအဖြစ်လူသားဟာသေကိုသေးရမယ်မြေမှုန့်ကလာတဲ့အတွက်ကြောင့်မြေမှုန့်ကိုပြန်ကိုပြန်ရမယ်ဆိုတာတွေ့ဟာပရိညင်များအဖြစ်တရှိခဲ့ပြီဆိုတာကိုမိတ်ဆွေတို့အထက်ထက်ကြားနာခဲ့ကြပြီပါပြီ။အဲ့ဒီအပြစ်ရဲ့အရင်အမြစ်ဟာစာရန်မဏ္ဍကလာတာဖြစ်တယ်။စာရန်ဟန်လည်းအဲ့ဒီအပြစ်သားရဲ့ဇာတိပဂရိကိုလွှမ်းမိုးမင်းမှုအနိုင်ယူထားလိမ့်ရှိတယ်။အဲ့ဒါနဲ့ပဲလောကရန်လူသားဟာသေခြင်းကိုတထိတ်ထိတ်မျှော်တွေးရင်းနဲ့အပြစ်လူပောင်ဘဝထောက်မှာအမြဲတမ်းဆွဲတငင်ငင်ဖြစ်နေတတ်တယ်။ဒါကြောင့်မူလသေခြင်းတရားကိုအစိုးရသောသူတည်းဟုသောမာနဆိုပြီးတော့ဒီအပိုင်းမှာဖော်ပြထားတာဟာအခုအပိုင်းမှာအလွန်တင့်လျော်လျှောက်ပတ်တယ်လို့ကျွန်တော်ခံယူပါတယ်။သူ့ရဲ့ဖျားသခင်ကိုတောင်းမှအာနာသိမ့်ဖို့အထိရည်စူးနိုင်မှုထောင်ထားချာနာဖို့အမြဲကြံစီနိုင်မှုကယ်တင်ရှင်သခင်ခရစ်တော်ရဲ့လောကအသက်တာမှာပင်ရင်စာရမဏတ်ရဲ့နှောက်ရှက်မှုတွေကိုအကျဉ်းချင်းကြုံဆုံရမှုတွေအပြင်စာရမဏတ်ရဲ့တကောဩဇာဟာများစွာကြီးမားတယ်ဆိုတာကိုသတိရစေလိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်။ဘာပဲဖြစ်ဖြစ်အခုဟေဘရဲဩဝါဒဆရာကတော့အဲ့ဒီကြောက်ခမန်းလိလိသင်္ကန်းစာမှာတွဲဖက်ဖော်ပြလိုက်တဲ့အချက်တစ်ခုဟာအရေးကြီးလာပါတယ်။ခရစ်တော်သည်အသေးခံတော်မူသောအဖြစ်သေခြင်းတရားကိုအစိုးရသောသူတည်းဟုသောမာနဤတကိုးကိုချိုးဖက်ဖြစ်စည်းခြင်းငှာတဲ့မရှင်းဘူးလား။ကယ်တင်ရှင်သခင်ခရစ်တော်ရဲ့အသေးခံတော်မူခြင်းဟာမာနဤတကိုးကိုချိုးဖက်ဖြစ်စည်းနိုင်စွမ်းရှိတယ်။ပြီးတော့မှတခါဆက်ပြီးဖော်ပြပါရယ်။သေဘေးကိုကြောက်ရွံ့တသက်လုံးကြုံခံရသောသူတို့ကိုကယ်လွတ်ခြင်းဟာ၎င်းထိုသူငယ်တို့ဤနိတုအသွေးအစာကိုဆောင်ယူတော်မူ၏။ကြည်စမ်းဒီလိုသေခြင်းတရားကိုခံယူနိုင်ဖို့ရန်အတွက်သူချစ်သောလူသားများရဲ့နိတုအသွေးအစာကိုဆောင်ယူတော်မူတယ်တဲ့။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီလိုအပြစ်တရားကြောင့်သေကိုသေးရမယ်လူသားမြေမှုန့်ကိုဖြစ်ရမယ်လူသားတို့ရဲ့လောကရန်တရားတို့ရဲ့အထက်မှာတနည်းနည်းတစ်ချိန်ချိန်မှာတော့မိမဤအမျိုးအနွယ်ဖြစ်တဲ့လူသားကေတင်ရှင်ဟာပေါ်ထွက်လာလိမ့်မယ်ဟိသူဟာစာရန်ကိုတိုက်ခိုက်လိမ့်မယ်ဆိုတာတွေ့ကိုကဘာဥမာကလေးကဖျားသခင်ဖော်ပြခဲ့ပြီးပြီမဟုတ်ဘူးလားအာဗြဟံအမျိုးကိုမဆဖို့ဖြစ်တယ်ကောင်းကင်တမန်တွေကိုမဆဖို့မဟုတ်တဲ့ဒါဟာစောစောကကြံစကားရဲ့သဘောပဲဣသရေလလူမျိုးတို့အတွက်ပို့ပြီးတော့ရည်စူးမယ်လို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे အာဗြဟံဆိုတာဟာဣသရေလအရှင်မဟုတ်ခဲ့ပါဘူးလူတဲကလူသားယုံကြည်ခြင်းရဲ့လူသားကြီးတစ်ယောက်သာဖြစ်ပါ रे ဖျားသခင်ကိုချစ်သောလူသားတစ်ယောက်ဖြစ်ခဲ့ပါ रे ဒါပေမဲ့အဲ့ဒီလူသားကြီးရဲ့မြေးတွေရဲ့ခင်မှာလူမျိုးတော်ဣသရေလကိုဖျားသခင်ဖြစ်ပွားစေခဲ့တယ်အဲ့ဒါဟာဓမ္မသမိုင်းအတွက်ရွေးချယ်ခြင်းဖြစ်တယ်လို့ကမ္ဘာလူသားများအားလုံးအတွက်ဒီလူမျိုးတော်ကဤတဆင့်ကယ်တင်ခြင်းကျေးဇူးကိုပြသလို၏ဖြစ်တယ်ဆိုတာကိုလည်းမေ့ထားလို့မရနိုင်ပါဘူးကမ္ဘာဦးကျမ်းအခန်းကြီး၁၂ကျွန်တော်တို့ဖတ်နေကြအငယ်၁မှ၃ကိုပဲတခါပြန်ပြီးတော့တင်ပြပါရစေ။ထာဝရဘုရားသည်လေအာဗြဟံကိုခေါ်တော်မူ၍သင်ဤပြည်နှင့်တကွအမျိုးသားချင်းပေါက်ဖို့များတဲ့ကထွက်ပြီးလျှင်ငါပြလက်တန်သောပြည်သို့သွားလော ငါသည်သင်ကိုလူမျိုးကြီးဖြစ်စေမည်ငါကောင်းကြီးပေး၍သင်၏နာမကိုကြီးမြတ်စေမည်သင်သည်ကောင်းကြီးခံရသောသူဖြစ်လိမ့်မည်သင်ကိုကောင်းကြီးပေးသောသူကိုငါကောင်းကြီးပေးမည်သင်ကိုချိန်ဆသောသူကိုငါချိန်ဆမည်သင်အားဖြင့်လေလူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်ဟုမိန့်တော်မူ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ဟာရွေးကောက်တော်မူသောလူမျိုးတော်ဆိုပြီးတော့ဣသရေလကိုမဖော်ထုတ်မီကတည်းကကမ္ဘာလောကကြီးတစ်ခုလုံးကိုကျေးဇူးပြုဖို့ရန်အတွက်ပရိညင်ပြုခဲ့ပြီးသားဖြစ်ပါလေ။ဟေဗြဲဩဝါဒစာအခန်းကြီး2အငယ်16နဲ့18ကိုဆက်လက်ကြည်ကြပါအောင်စု။ထို့ကြောင့်ခရစ်တော်သည်လူတို့၏အပြစ်ဖြေစရာအကြောင်းကိုစီရင်၍ဖျားသခင်နှင့်ဆက်ဆိုင်သောအရာတို့၌ဂယုဏနှင့်၎င်းသစ္စာနှင့်၎င်းပြည့်စုံသောယစ်ပရောဟိတ်အကြီးဖြစ်အံ့သောငါမိမိညီအကိုတို့နှင့်လုံလုံတူရသောအကြောင်းရှိ၏ထို့သောစုံစမ်းနှောက်ရခြင်းကိုကိုတော်တိုင်ခံ၍ဒုက္ခဆင်းရဲခြင်း၌ကျင်လေသောကြောင့်စုံစမ်းနှောက်ရခြင်းအမှုနှင့်တွေ့ကြုံသောသူတို့ကိုမဆာခြင်းဟာတတ်နိုင်တော်မူ၏လူသားတွေနှင့်လုံလုံတူသွားရသောအကြောင်းတဲ့ဟုတ်ပါလေချစ်ချင်းမေတ္တာတော်၏အကြောင်းဂယုဏတော်တို့၏အကြောင်းပါပဲဖိလိပ္ပိဩဝါဒစာအခန်းကြီး2အငယ်9မှ17ကိုကျွန်တော်ပြန်လည်တင်ပြပါရစေ။မိမိအသရေကိုစွန့်၍အစေခံကျွံဤဒရန်ကိုယူဆောင်လျက်လူကဲ့သို့သောအဖြစ်၌ဖွားမြင်ခြင်းကိုခံတော်မူ၏။ထို့သောလူဤဂုံအင်္ဂါလက္ခဏာနှင့်ပြည့်စုံလျက်အသေခံခြင်းသာမဟုတ်။လောကတိုင်းမှာအသေခံခြင်းတိုင်အောင်အစေကျွံခံ၍ကိုကိုကိုနှိမ့်ချတော်မူ၏။ထို့ကြောင့်ဘုရားသခင်သည်ကိုတော်ကိုအလွန်ချီးမြှောက်၍ဘွဲ့နာမတကားတို့တဲ့ကြည်မြတ်သောဘွဲ့နာမကိုပေးသနာတော်မူ၏အကြောင်းမူကားကောင်းကင်တတ္တဝါမြေကြီးတတ္တဝါမြေကြီးအောက်၌ရှိသောတတ္တဝါဒီဟုသောခတ်သိမ်းသောတတ္တဝါတို့သည်ယေရှု၏ဘွဲ့နာမတော်ကိုဒုထောက်၍ယေရှုခရစ်သည်သခင်ဖြစ်တော်မူ၏ဟုနှုတ်နှင့်ဝန်ခံသဖြင့်ခမည်းတော်ဖခင်၏ဘုန်းအစရိတော်ကိုချင်ရှားစေကြမည်အကြောင်းတည်းသင်သိရသောသမချမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာတနည်းအားဖြင့်အလွန်အလွန်ယဉ်နှင့်ပွဲရာကောင်းလှပါသောအပြစ်လူပေါင်းကိုကယ်တင်ရှင်သခင်ခရစ်တော်ဟာဘလောက်ထိနှိမ့်ချစွာမွေးဖွားခံယူတယ်ဆိုရကိုဖိလိပ္ပိဩဝါဒစာဟာသတိပြန်ပြီးပေးနေတယ်လို့ပါပဲသူ့ကိုဘယ်မှမွေးသလဲသူ့ဘယ်အရက်မှကြီးပြင်းခဲ့ရသလဲလူသားတိနဲ့သူ့အသက်တာအတွင်းမှာသူဟာသူများတွေလိုစိတ်လွတ်ကိုလွတ်ရှင်သန်နိုင်ခဲ့ပါသလားသူမှာဘလောက်ထိခက်ခဲမှုတွေပင်ပန်းဆင်းရဲမှုတွေလူစားတိအဖြစ်ခံယူခဲ့ရပါသလဲဆိုတာတွေကိုတခဏလောက်ပြန်ပြီးတော့ဆင်ခြင်အောင်မိသင်လာပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်ရဲ့လောကရန်တရားခံစားခဲ့ရမှုတွေကိုခရစ်ဝင်ကျမ်းအသီးသီးမှတွေ့ခဲ့ရပြီးဖြစ်သလိုစာလံပီချင်းတွေထဲမှလည်းအများကြီးပြရိတ်တော်များအဖြစ်စိုးဖွဲ့ထားခဲ့တာတွေကိုကျွန်တော်တို့တွေ့ရပါတယ်55ခုမြောက်သောဆာလံ69ခုမြောက်သောဆာလံတွေဟာဒီအကြောင်းတွေကိုကျွန်တော်တို့ကိုသတိပေးခဲ့ပြီးပြီဖြစ်ပါတယ်55ခုမြောက်သောဆာလံ၏အစပိုင်းဟာအခုလိုဖော်ပြထားပါတယ်အိုဖျားသခင်အကျွန်ုပ်ဆူတောင်းသောစကားကိုနားထောင်တော်မူပါအသနာတော်ခံသောအခါရှောင်၍နေတော်မူပါနှင့်ကြည်ရှုနားထောင်တော်မူပါယံသူ၏စကားသံကြောင့်၎င်းမတရားသောညှင်းဆဲခြင်းကြောင့်၎င်းအကျွန်ုပ်သည်ညှိုးငယ်သောစိတ်နှင့်ညီးတွားမြည်တမ်းလျက်နေရပါ၏သူတို့သည်အကျွန်ုပ်အပေါ်မှာအပြစ်ကိုသက်ရောက်စေ၍ဒေါသစိတ်နှင့်မုန်းကြပါ၏အကျွန်ုပ်နှလုံးသည်ကိုယ်အထဲမှတုန်လှုပ်၍ပေပေးကိုကြောက်အားကြီးပါ၏ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်၍အလွန်ထိတ်လန့်ခြင်း၌မွန်းလျက်ရှိရပါ၏ငါသည်ဂျိုးငှဲ့ကဲ့သို့အတောင်ကိုရပါစေသောထို့သို့ရလျင်အခြားသို့ပြန်သွား၍ငြိမ်ဝှက်လျက်နေလိမ့်မည်ဝေးစွာသွား၍တောမှနေရာကျလိမ့်မည်ပြင်းစွာသောမိုးသက်မုန်တိုင်းနှင့်လွတ်ချင်းဟာအလျင်အမြန်ပြေးလိမ့်မည်ဟုအကျွန်ုပ်စိတ်ရှိပါ၏။အဲ့ဒီတိုင်းပါပဲမိတ်ဆွေ69ခုမြောက်သောဆာလံမှာကျတော့အခုလိုဖော်ပြထားတာကိုတွေ့နိုင်ပါတယ်69ခုမြောက်သောဆာလံအငယ်9မှ12ကိုတော်အတွက်အကျွန်ုပ်သည်ကဲ့ရဲ့ခြင်းကိုခံရပါ၏အကျွန်ုပ်မျက်နှာသည်ရှက်ချင်းနှင့်ပြေဆုံးပါ၏ကိုညီအကိုတို့တွင်လူစိမ့်ဖြစ်ခဲ့ပါပြီတမိဒီသောပေါက်ဖော်တို့တွင်တကြွန်းတနိုင်ငံသားဖြစ်ခဲ့ပါပြီကိုယ်တော်၏အင်တော်၌ဆွဲလန်းပူပန်ခြင်းစိတ်သည်အကျွန်ုပ်ကိုစားပါ၏ကိုတော်ကိုကဲ့ရဲ့သောသူတို့၏စကားသည်အကျွန်ုပ်အပေါ်သို့ရောက်ပါ၏အကျွန်ုပ်သည်ငိုကြွေး၍စိတ်နှလုံးပါလျက်အစာရှောင်သောအကျင့်ကြောင့်ပင်ကဲ့ရဲ့ခြင်းကိုခံရပါ၏လျှော်တေအဝတ်ကိုဝတ်သောအခါသူတို့သည်သျော်တတ်ကြပါ၏ယုံ၌ထိုင်သောသူတို့သည်အကျွန်ုပ်တစ်ဖက်မှပြောဆို၍သေသောကျူးတို့သည်အကျွန်ုပ်ကိုအကြောင်းပြုလျက်တေးဖွဲ့၍ဆိုတတ်ကြပါ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဖျားသခင်နဲ့ဆက်ဆိုင်သောအရာတို့၌ခရစ်တော်ဟာဂယုဏတော်နှင့်ပြည့်စုံတယ်။သစ္စာတော်နှင့်မြင့်မြတ်တယ်။ ကျွန်တော်တို့အပြစ်လောကမှာအလွန်နှိမ်ပါးတဲ့အင်္ဂလိပ်တစ်လုံးမှာလာရောက်ပြီးတော့လူစားတီကိုခံယူနွားစခွက်လိုနေရာမျိုးမှာဖွားမြင်တော်မူခြင်းကိုခံယူခဲ့ရပါတယ်အပြစ်ဘဝသားတို့ခံစားရလောကရန်ဆင်းရဲခြင်းမျိုးမျိုးကိုအခြေခံကစပြီးတော့သိထားတော်မူတယ်သိကျွမ်းတော်မူတယ်ဒါကြောင့်လည်းသူ့ရဲ့ကယ်တင်တော်မူခြင်းအမှုဆရာဟာအိမ်မက်မဟုတ်တန်တာကြီးမဟုတ်လူရနံ့သင်ပြန့်ပြီးတော့မြေကြီးသားတို့အတွက်လက်တွေ့ကြရဲဆိုတဲ့ခန်းစားချက်တွေနဲ့သခင်ဂုံကျေးဇူးတော်ကိုချီးမွမ်းထောမနာပြုကြပါစို့။သူချစ်၍သူဖန်ဆင်းတော်မူခဲ့တဲ့လူသားအပေါင်းတို့ကိုသူ့အမြင်အဖျင်ထိုက်တန်တယ်ဆိုတဲ့သူခန်းစားချက်နဲ့သူတစ်ဖက်သက်ချထားပေးခဲ့သောသာဝရအသက်ဆုကျေးဇူးကိုရယူကြပါစို့။ခရစ်တော်သည်အသေးခံတော်မူသောအဖျင်သေခြင်းတရားကိုအစိုးရသောသူသည်ဟုသောစာရမဏ္ဍ၏တကူကိုချိုးဖက်ဖြစ်စည်းခဲ့ပါပြီ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းိုင်းတွေကဟေပြင်းဩဝါဒစာခန်းကြီး3အခန်းငယ်1ကနေအခန်းငယ်6အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်